ဂါဇာတောင်ပိုင်းကကန့်စ်ယူနစ်မှာပါလက်စတိုင်းဒုက္ခသည်800လောက်ခိုလုံနေတဲ့ကုလသမဂ္ဂလေ့ကျင့်စင်တာကိုဗုဒ္ဓဟူးနေ့ကတင်ကားနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးအနည်းဆုံးလူ9ဦးသေဆုံးက85ဦးဒဏ်ရာရခဲ့ကြောင်းကုလသမဂ္ဂကပြောပါတယ်ကုလသမဂ္ဂကယ်ဆယ်ရေးအေဂျင်စီအကြီးအကဲဖိလစ်ပီလာဇာရနီကဒီတိုက်ခိုက်မှုကိုရှုတ်ချခဲ့ပြီးသေဆုံးသူအရေအတွက်တိုးလာဝယ်ရှိကြောင်းပြောပါတယ်လက်ပြိုင်ထဲမှာပဲကန့်စ်ယူနစ်မြို့ကိုအစ္စရေးဘက်ကတိုက်ခိုက်မှုတွေတိုးလာနေလို့ထောင်နဲ့ချီတဲ့မြို့ကန်ပါလက်စတိုင်းတွေမြို့ကိုစွန့်ခွာထွက်ပြေးနေရတာကလည်း၃ရက်ရှိလာပါပြီ။အများစုကအီဂျစ်နယ်စပ်အနီးရာဖာမြို့ကိုထွက်ပြေးကြတာပါ။ဂါဇာရဲ့ဒုတိယအကြီးဆုံးမြို့လည်းဖြစ်တဲ့ကန့်စ်ယူနစ်ရဲ့အဓိကစေယုံကြီးဖြစ်တဲ့နာဆာစေယုံကြီးမှာဗုဒ္ဓဟူးနေ့ကတိုက်ပွဲပြင်းထန်ခဲ့ပြီးယာနဲ့ချီတဲ့လူနာတွေနဲ့ထောင်နဲ့ချီတဲ့ရက်သားတွေပိတ်မိနေတယ်လို့စေယုံကကျမရဲ့ဝန်ထမ်းတွေကပြောပါတယ်။တခါဂါဇာကမ်းမြောင်ဒေသတောင်ပိုင်းရာဖာမြို့ကပလီတလုံးကိုဗုဒ္ဓဟူးနေ့ကဒုံးကျည်ထိမှန်ခဲ့ပြီးလူ9ဦးထက်မနည်းသေဆုံးခဲ့တယ်လို့အဲ့ဒီမှာရှိနေတဲ့ AP သတင်းတောက်တွေကပြောပါတယ်။ဒီချိန်ထဲမှာပဲဂါဇာကိုအခုသတင်းပတ်အစောပိုင်းကလူကိုယ်တိုင်သွားရောက်ခဲ့တဲ့ပါလက်စတိုင်းဒေသဆိုင်ရာကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူး James McGoldrick ကမြေပြင်အခြေအနေက1 way ဖြစ်ပြီးဂါဇာကလူတွေကြားမှာမျှော်လင့်ချက်တွေစိတ်သုံးနေပြီလို့ပြောထားပါတယ်။